Welcome to the Voice of America in Burmese.
လာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့မနက်ဖြန် VOA စီစဉ်ပြီးစတင်နေပါပြီ။လိုင်းဒိုမီတာ2432.40အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်တဲ့သူချိန်ညာပေးမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာဆွမ်းရည်တနည်းတခြားတိုးလာနေတာအမေရိကန်ပြည်ထောင်စုအတွက်တရက်ချင်းချောက်မှုတစ်ခုဖြစ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာအောက်တိုဘာ25ရက်နေ့နောက်ပိုင်းဖြစ်ပေါ်တဲ့ကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွန့်။
အခုမြန်မာနိုင်ငံမှာသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကရိုက်တာသတင်းထောက်နှစ်ဦးဖမ်းခံခဲ့ရတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအခုလိုပြောပါတယ
် Well our local representatives at the mission in Myanmar at the embassy are expressing our
ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးစဉ်ကိုအကဲဖြတ်ဆန့်သတ်မှုဖြစ်တဲ့အကြောင်းနဲ့အတူဒဏ်ခတ်ပိတ်ဆို့မှုတွေအတွက်ဆက်လက်ပြီးတော့စုံစမ်းစစ်ဆေးသွားမယ်အကြောင်းကိုလည်းနှာစင်ရပါမယ်။တစ်ဆက်တည်းပြည်တွင်းသတင်းမီဒီယာတွေဘက်ကရောဘာတွေတောင်းဆိုခဲ့သလဲဆိုတာနဲ့အတူကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေဘက်ကအခက်အခဲတွေကိုလည်းပြောပြပေးမှာပါ။အခုရင်းဆုံးတော့စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာဆွမ်းရည်တနည်းတခြားတိုးလာနေတာဟာအမေရိကန်ပြည်ထောင်စုအတွက်တရက်ချင်းချောက်မှုတစ်ခုဖြစ်နေပြီးမြောက်ကိုရီးယားရဲ့ရန်လိုနေမှုတွေကိုခုခံကာကွယ်နိုင်ဖို့အတွက်အမေရိကန်အစိုးရကလိုအပ်တဲ့လှုပ်ဆောင်မှုအားလုံးကိုလှုပ်ဆောင်သွားမှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ချင်းချောက်မှုနဲ့ရင်ဆိုင်နေရချိန်မှာဘယ်နိုင်ငံမှစိုးတုံ့ပြန်ရမှာဖြစ်ပြီးအမေရိကန်ကကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုအားလုံးချပြထားပြီးဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့ဆစ်ဖြစ်ဖို့တော့မလိုလားပါဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတယ်လီဆန်ကပြောပါတယ်။ဒီလအတွင်းလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ဆောင်ရွက်မဲ့ဂျပန်နိုင်ငံကနေခေါ်ယူတဲ့မြောက်ကိုရီးယားနျူကလ িয়ার မပြန့်ပွားရေးအစည်းအဝေးမှာဝန်ကြီးတယ်လီဆန်ကအခုလိုပြောကြားလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ပြောကြားပြီးတဲ့နောက်တနေ့မှာပဲရုရှားအနေနဲ့မြောက်ကိုရီးယားကိုပုံမိုးပြီးတော့ဖိအားပေးဖို့လိုအပ်ပါတယ်လို့ပြောကြားခဲ့ပါတယ်
။ FBI American ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုအပေါ်လိန်ညာမှုနဲ့ပြစ်မှုထင်ရှားနေတဲ့မျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ကိုသမ္မတလူငယ်ချမ်းသာ권ပေးနိုင်တဲ့အလားအလာကိုသမ္မတ Donald Trump ကဆက်လက်ပြီးလမ်းဖွင့်ထားလိုက်ပါတယ်။ဒါဟာ2016 American သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်စစ်ဖက်မှုရှိမရှိ FBI ရဲ့စုံစမ်းစစ်ဆေးမှုကိုသမ္မတ Trump ကအပြင်းထန်ဆုံးထိုးနှက်လိုက်တာလည်းဖြစ်ပါတယ်။သူ့အနေနဲ့ Michael Flynn ကိုလူငယ်ချမ်းသာ권ပေးဖို့ရှိမရှိအခုချိန်မှာပြောကြားလိုခြင်းမရှိပေမဲ့ဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်သွားဖို့ရှိပြီး FBI နဲ့တရားရေးဌာနတွေရဲ့လုပ်ရက်တွေနဲ့ပတ်သက်လို့လူတွေဟာအလွတ်အလွန်ကိုအမျက်ဒေါသထွက်နေကြကြောင်းမနေ့တောက်ကြနေက FBI ရုံးချုပ်ကိုသွားဖို့အင်ဖြူတော်ကထွက်ခွာခြင်းသတင်းတောက်တွေနဲ့တွေ့ဆုံရမှာသမ္မတထရန့်ကပြောကြားခဲ့တာပါဒါပေမဲ့လို့သမ္မတအင်ဖြူတော်ရှေ့နေကုတ်ကတော့ Michael Flynn ကိုလူငယ်ချမ်းသာ권ပေးဖို့စဉ်းစားတာမျိုးမရှိကြောင်းတောက်ကြနေနှောင်းပိုင်းကပြက်ပြက်သားသားပြောဆိုခဲ့ပါတယ်။ FBI တာဝန်ရှိသူတွေကိုသူ့အနေနဲ့လိန်လေခဲ့ကြောင်းအသက်59နှစ်အရွယ်စစ်ဗိုလ်ချုပ်ဟောင်းလေးဖြစ်တဲ့ Flynn ကဒီလအစောပိုင်းမှာဝန်ခံပြောဆိုခဲ့ပြီး2016 American သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်စစ်ဖက်ခဲ့မှုအပါအဝင်ရုရှားအစိုးရအနေနဲ့ Trump ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမှာလျှို့ဝှက်ကူညီပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုအထူးစုံစမ်းရေးအရာရှိတွေစစ်ဆေးမေးမြန်းရမှာပူးပေါင်းမှာဖြစ်ကြောင်းသဘောတူခဲ့ပါတယ်ရှင်
။ဂျေရုရှလင်ကိုအစ္စရေးလရဲ့မြို့တော်ဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတိအမှတ်ပြုခဲ့ပြီးတဲ့နောက်ပိုင်းပါလက်စတိုင်းနယ်မြေတလွှားအကြမ်းဖက်မှုတွေဖြစ်ပွားနေပြီးတောက်ကြနေမှာတော့ပါလက်စတိုင်း၄ဦးသေဆုံးခဲ့ရပြီးတော့ရာနဲ့ချီးပြီးဒဏ်ရာတွေရခဲ့ပါတယ်။အစ္စရေးနဲ့ဂါဇာကမ်းမြောင်ကြားနယ်စပ်ဒေသမှာအစ္စရေးစစ်သားတွေနဲ့အဓိကျုံးတွေဖြစ်ခဲ့ပြီးနှစ်ဦးသေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။နောက်တစ်ဦးကတော့ဂျေရုရှလင်မြောက်ပိုင်းမှာအစ္စရေးတပ်တွေရဲ့ပစ်ခတ်မှုကြောင့်ရင်ဘတ်မှာချီးစံထိမှန်ခဲ့တာလို့ ကျမ်းမာရေးဝန်ကြီးဌာနကပြောတာပါ။စရုတ်ထမြောက်တေဆုံးခဲ့ရတဲ့ပါလက်စတိုင်းကတော့ရမလာမြို့ပြင်ကစစ်ဆေးဂိမ်းနာမှာအစ္စရေးနယ်စပ်ရဲအရာရှိတူကိုဓာတ်နဲ့ထိုးပြီးတဲ့နောက်ပြစ်တက်ခဲ့တာလို့ရဲတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲသမရထရမ့်ရဲ့ကြီးညာချက်ထွက်လာတာကိုကန့်ကွက်တဲ့အနေနဲ့နောက်ထပ် Day of Rage အမျက်ဒေါသထွက်တဲ့နေ့ကျင်းပဖို့အတွက် Hamas အဖွဲ့ကတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုအဓိကရုံးတွေဖြစ်လာတာပါ။သမရထရမ့်ရဲ့ဒီကြီးညာချက်ကပါလက်စတိုင်းအစိုးရနဲ့ American ပြည်ထောင်စုတို့ကြားဆက်ဆံရေးကိုတင်းမာစေခဲ့ပါတယ်။လာမယ့်သတင်းပတ်ထဲ American ဒုသမ္မတ Mike Pence လာရောက်ပြီးတွေ့ဆုံဆွေးနွေးဖို့အတွက်စီစဉ်ထားတာကိုပါ Palestine အရာရှိတွေကဖျက်သိမ်းပစ်ခဲ့တာပါ။သမ္မတ Trump ရဲ့အခုဆုံးဖြတ်ချက်က Palestine သားထောင်ပေါင်းများစွာလမ်းမတွေပေါ်မှာထွက်ဆန္ဒပြမှုတွေကိုဖြစ်ပွားစေခဲ့တယ်လို့ Israel ရဲတွေနဲ့ပါအဓိကရုံးတွေကိုဖြစ်ပွားလာစေတာဖြစ်ပါတယ်။
အီရန်နိုင်ငံမှာအစွန်းရောက်အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့ဆိုပြီးဆွဆွဲခံထားရတဲ့အမျိုးသား38ဦးကိုမနေ့တောက်ကြနေ့မှာအာဏာပိုင်တွေကကွပ်မျက်လိုက်ပါတယ်။အခုလိုအစုလိုက်ပြုံလိုက်ကွပ်မျက်ခဲ့တဲ့အီရတ်တရားစီရင်မှုကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအဆင့်မြင့်တာဝန်ရှိသူတွေကပြစ်တင်ရှုံချလိုက်ပါတယ်။လူပေါင်း40နီးပါးကိုတခါတည်းကွပ်မျက်လိုက်တဲ့လုပ်ရက်အပေါ်ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကအံ့ဩတုန်လှုပ်ပြီးစိတ်ပျက်ခဲ့ကြတာပါ။အခုလိုကွပ်မျက်မှုနဲ့ပတ်သက်လို့သူတို့ကြိုတင်မသိခဲ့ရဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီး Liz Thurisell က VOA ကိုပြောပါရယ်အီရတ်နိုင်ငံရဲ့တရားစီရင်မှုစနစ်ဟာအလွန်ကိုချွန်ရင်းအားနည်းနေပြီးကွပ်မျက်ခံလိုက်ရတဲ့အမျိုးသား38ဦးအနေနဲ့မျှတတဲ့စီရင်မှုရခဲ့သလားဆိုတာတန်တရာဖြစ်စရာရှိကြောင်း Thurisell ကဆိုပါရယ်ဒါ့အပြင်တေးတန်ချမှတ်ခံရတဲ့လူတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေသိရဖို့2015ခုနှစ်ခေတ်ကအီရတ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေအီရတ်တရားရေးဝန်ကြီးကိုအကြိမ်ကြိမ်မေးမြန်းစုံစမ်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမှုအနည်းငယ်ပဲရခဲ့တယ်လို့သူကပြောပါရယ်ကုလသမဂ္ဂအနေနဲ့အစင်းအတိအကျမရသေးပေမဲ့လက်ရှိကွပ်မျက်ခံရဖို့စောင့်ဆိုင်းနေရတဲ့အမျိုးသားပေါင်း1200လောက်ရှိမယ်လို့ခန့်မှန်းထားတယ်လို့သူကဆိုပါရယ်ရှင်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာဩဂုတ်လ25ရက်နေ့နောက်ပိုင်းဖြစ်ပေါ်နေတဲ့ကိစ္စရပ်တွေအတွက် American ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုပ်နေတယ်လို့ American နိုင်ငံကြီးဝန်ကြီး Rex Tillerson ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါအပြင် Reuters သတင်းဌာနကမြန်မာသတင်းထောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပန်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းစဉ်ကိုအကဲဖြတ်ဆန်းသက်နေတဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းမနေ့ကကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့တွေ့ဆုံမှုပြီးသတင်းထောက်တွေနဲ့တွေ့ချိန်မှာပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်း6သိန်းကျော်ထွက်ပြေးရတဲ့ကိစ္စအတွေ့တာဝန်ရှိသူတွေကိုဖော်ထုတ်ဖို့အမေရိကန်အစိုးရကကြိုးစားနေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်အစိုးရကပြစ်မှတ်ထားအရေးယူမှုတွေလှုံ့ဆော်ဖို့လည်းရှိနေတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာသတင်းထောက်မှုအဖမ်းခံရတာကိုကြည့်ရင်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ပေါင်းတဖြည်းဖြည်းပိုပြီးကျင်းမြောင်းလာတာသိနိုင်တယ်လို့ပြောကြလိုက်ပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သူတို့လွတ်မြောက်ရေးအတွက်တက်နိုင်တဲ့အားလုံးလှုံ့ဆော်ကြမှာဖြစ်ကြောင်းတောက်ကြနေမှာပဲပြောကြလိုက်ပါတယ်။ EU ဥရောပသမဂ္ဂကတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးအရေးယူမှုတွေလုပ်ဖို့ပြောကြခဲ့ပါတယ်။ EU နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့မြန်မာစစ်တပ်ကအရာရှိတွေလာရောက်ဖို့ဖိတ်ကြားမှုတွေကိုရပ်ဆိုင်းထားဖို့ဆုံးဖြတ်ခဲ့ပြီးတကယ်လို့အခြေအနေတွေတိုးတက်မှုမတွေ့ရဘူးဆိုရင်မြန်မာစစ်တပ်ကိုကန့်သတ်မှုတွေနဲ့အရေးယူဖို့အတွက်အဆင်သင့်ဖြစ်နေကြောင်းပါပြောကြားခဲ့တာပ
ါရိုဟင်ဂျာဒုက္ခသည်အကြက်တဲ၄လနီးပါးကြာမြင့်လာပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာရာသီဥတုအပြောင်းလဲကြောင့်အခြေအနေတွေပိုဆိုးလာဖို့ရှိကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကမနေ့ကတတိပေးပြောကြားခဲ့ပါတယ်တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
် And our colleagues at the UN Refugee Agency said they're increasingly worried about the deterioration of the overall protection environment
သူပြောသားတာကတော့ဥတုအပြောင်းလဲကြောင့်ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကာအကွယ်မဲ့ဆိုးရွားလာမဲ့အခြေအနေပေါ်စိုးရိမ်မှုတွေတိုးလာနေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောဆိုခဲ့ကြောင်း ပြောသွားတာဖြစ်ပါတယ်။လာမယ့်သတင်းပတ်တွေနဲ့လရီမှာရာသီဥတုအေးလာမှာဖြစ်တဲ့အတွက်မကြသေးခင်ကရောက်လာတဲ့ဒုက္ခတွေတွေအတွက်တနင်္ဂနွေကစပြီးပထမဆုံးအကြိမ်အဝတ်ထည်ပေါင်းနှစ်သိန်းလောက်စတင်ပြီးကုလသမဂ္ဂကဖြန့်ဝေပေးမှဖြစ်တယ်လို့လည်းစတီဗင်ဒူဂျာရစ်ကပြောပါတယ်။ဇန်နဝါရီလဆိုရင်ဘင်္ဂလားဒေ့ရှ်နယ်စပ်မှာအပူချိန်15ဒီဂရီစင်ထရီဂိတ်လောက်ပဲရှိမှဖြစ်တယ်လို့ခန့်မှန်းထားပါတယ်။ဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ခမန်းကြီးဒုက္ခသည်ပေါင်း6သိန်း 5,000 လောက်မှာကလေးရီအတွက်တဝက်ကျော်55ရာခိုင်နှုန်းကျော်ရှိနေကြောင်းစတီဖင်ဒူဂျာရစ်ကပြောပါရယ်လက်ရှိမြန်မာဘက်ခြမ်းကနေထွက်ပြေးလာတဲ့အခြေအနေတွေငြိမ်သက်သလောက်ရှိသွားပေမဲ့တရက်ကိုဒုက္ခသည်တရာလောက်နေဆက်ဖြတ်ကျော်လာနေဆဲဖြစ်ကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကဆိုပါရယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်တွေကဒီဇင်ဘာ14ရက်နေ့ထိအစင်းတွေရ8,442,228ရောက်တဲ့ဇီဝအချက်လက်ဆိုင်ရာမှတ်ပုံတင်လုပ်ပေးပြီးလို့ဘင်္ဂလားဒေ့ရှ်အရာရှိတွေကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်။ DIP ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးနဲ့ Passport ဌာနကဥခိယားနဲ့ TechNav data တွေမှာယာယီစခန်း12ခုကိုချပြီးမှတ်ပုံတင်တွေလုပ်ပေးခဲ့တာဖြစ်ပါတယ်။စက်တင်ဘာ17ရက်နေ့မှာစတင်ခဲ့တာဖြစ်ပြီးမှတ်ပုံတင်ထားတဲ့ဒုက္ခသည်တွေက 36,000 ကျော်ဟာမိဘမယ်တွေဖြစ်နေတယ်လို့ပြောပါတယ်
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာအပါအဝင်ဂျာဗာကျွအနီးတစ်ဝိုက်မြို့တွေမှာမနေ့တောက်ကြနေ့နှောင်းပိုင်းကပြင်းအား 6.5 ရှိတဲ့ငလျင်လှုပ်ခတ်သွားခဲ့ပါတယ်။အဆောက်အုံတွေပျောက်ကျခဲ့ပြီးလူတွေသေဆုံးမှုရှိခဲ့ပေမဲ့အရေးအတွက်အတိအကျမသိရသေးပါဘူး။ဂျာဗာကယိုရန်ဝင်းကျင်တလျှောက်ငလျင်နောက်ဆက်တွဲဆူနာမီဖြစ်လာနိုင်ခြေတတိပေးချက်တွေကိုအင်ဒိုနီးရှားအာဏာပိုင်တွေကထုတ်ပြန်ထားပါတယ်။အဲ့ဒီဒေတာမှာအင်ဒိုနီးရှားနိုင်ငံလူဦးရေတဝက်ကျော်ရှိတဲ့လူသန်းပေါင်း250ကျော်နေထိုင်ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဟာဝိုင်ကျွန်းအခြေစိုက် Pacific Tsunami တတိပေးစင်တာကတော့ဆူနာမီဖြစ်လာမယ့်အခြေအနေမရှိသေးဘူးလို့ပြောထားပါတယ်ရှင
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နယ်မှအင်ဂျင်နိုင်တို့ကြီးညာပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေကိုစက်တိုက်နားဆင်ကြရပါမယ်။မြန်မာနိုင်ငံကိုအရေးယူတန်ခတ်မှုတွေလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုဘက်ကစုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။ Writer သတင်းတောက်နှစ်ဦးအဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးစဉ်ကိုအကဲဖြတ်ဆန့်တက်နေတဲ့ကိစ္စတစ်ခုပဲလို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလုံခြုံရေးကောင်စီဖွဲ့ဝင်တွေနဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တို့မနေ့ကတွေ့ဆုံမှုပြီးသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်မှာ Rex သတင်းတောက်တူကမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦး Rex သတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့သဘောထားကိုမေးမြန်းခဲ့ပါတယ်။မြန်မာပြည်က Rex သတင်းတောက်နှစ်ဦးကိုဘယ်မှာဖမ်းဆီးထားလဲဆိုတာကိုအခုချိန်ထိမသိရသေးတဲ့အကြောင်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်စိုးရကဘလို့ဖိအားတွေမြန်မာစိုးရကိုပေးနေတယ်ဆိုတဲ့အကြောင်းနဲ့လူခွင့်ချုပ်ပေါက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာကိုအရေးယူပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်ဘက်ကအစီအစဉ်ရှိမရှိဆိုတာတွေကိုမေးမြန်းခဲ့ပါတယ်
။ Local representatives at the mission in Myanmar at the embassy
ဒရင်းနောက်နှူဖန်ခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစိုးရင်ပူပန်နေတဲ့အကြောင်းကိုမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကထုတ်ဖော်ပြောဆိုထားပါတယ်။လူငယ်တဲ့ဩဂုတ်လကလေးကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့လူတွေအများအများမြန်မာပြည်ထဲကထွက်သွားကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစုံစမ်းစစ်ဆေးမှုတွေဆက်ပြီးလှုပ်ဆောင်နေပါတယ်။အမေရိကန်ဆိုရကနေပြစ်မှတ်ထားအရေးယူမှုတွေလှုပ်ဆောင်ဖို့ဒီအဖြစ်အပျက်တွေမှာတာဝန်ရှိတဲ့သူတွေကတူဦးကိုတော့ဘယ်သူလဲဆိုတာကျွန်တော်တို့ဖော်ထုတ်ထားနိုင်ပါပြီ။နောက်ဖြစ်နိုင်ခြေရှိသူတူဦးကိုလည်းဆက်ပြီးလေ့လာစစ်ဆေးနေပါတယ်
။သတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဘလောက်ထိအရေးကြီးတယ်ဆိုတာကိုလည်းRighter Sren Dawk ကအမေရိကန်နိုင်ငံသားဝန်ကြီးတယ်လက်ဆန်ကိုဆက်ပြီးတော့မေးပါတယ
် How important is a free press in Myanmar?
Well, free press is vital to Myanmar's transition.
ဒေလွတ်လပ်ခွင့်ဆိုတာမြန်မာပြည်ရဲ့အသွင်ကူးပြောင်းရေးမှာမရှိမဖြစ်ရှိရမယ့်ကိစ္စပါ။ဒါဒီမိုကရေစီအတွက်အလားအလာအကောင်းဖြစ်မဲ့အရာတစ်ခုပါ။မြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအောင်မြင်တာကိုကျွန်တော်တို့ကလိုလားပါတယ်။ဒီမိုကရေစီပေါ်ဆောင်မှုဟာလုပ်ငန်းစဉ်အလိုက်ရှိတယ်ဆိုတာကိုလည်းကျွန်တော်တို့သဘောပေါက်ပါတယ်။အခုဖြစ်နေတဲ့ပြည်ပခတွေကိုမြန်မာနိုင်ငံကအကျော်ဖြတ်ဖို့လိုပါတယ်။အခုဖြစ်ပေါ်နေတဲ့ကိစ္စတွေကဒီမိုကရေစီခီးလန်းကိုထိထိရောက်ရောက်နဲ့အအောင်မြင်မြင်ဖော်ဆောင်နိုင်မလားဆိုတာကိုတကယ်စမ်းသပ်နေတဲ့ကိစ္စတွေပါပဲ
။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ပြောသွားခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာပြစ်ပကဖြစ်ပွားပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုဝန်ကြီး Tillerson နိုဝင်ဘာလကုန်ပိုင်းကရောက်လာခဲ့ပါတယ်။အဲဒီမှာနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းသူတွေ့ဆုံခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်ပြီးရက်ပိုင်းကြာမှာပဲရိုဟင်ဂျာပြစ်ပကအတွင်း လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ဆောင်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးတယ်လက်ဆန်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတော်တော်များများကလည်းရိုဟင်ညာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုပြစ်ဒဏ်ခတ်အရေးယူမှုတွေလုပ်ဆောင်မှုတိုက်တွန်းနေကြတာပါ
။ကိုကျော်အောင်လင်းပြောပြခဲ့တာပါရှင်။ရိုက်တာသတင်းဌာနသတင်းထောက်နှစ်ယောက်အခုလိုအဖမ်းခံရတာဟာသတင်းလွတ်လပ်ခွင့်ကိုထိပါစေတဲ့အပြင်ဖမ်းဆီးအရေးယူတာမှလည်းပွင့်လင်းမြင်သာစွာဖြေရှင်းခွင့်ပေးဖို့သတင်းထောက်တွေဘက်ကလည်းတောင်းဆိုလိုက်ပါတယ်။သတင်းရယူမှုနဲ့ပတ်သက်လို့တိကျတဲ့သတ်မှတ်မှုမရှိသေးတဲ့အချိန်မှာအခုလိုဆွတ်ဆွဲအရေးယူမှုတွေကဒီမိုကရေစီကူးပြောင်းရေးကိုအဟန့်တားဖြစ်စေတယ်လို့လည်းပြောဆိုသုံးသပ်မှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မေခါကပေးပို့ထားပါတယ်ရှင်။
ဒီဇင်ဘာ12ရက်နေ့ညကရတဖွဲ့ဝင်အချုပ်နဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရလို့တွားခဲ့ရပြီးနောက်မှာတော့တရင်တောက်နှစ်ယောက်ကိုမြမအစိုးရဘက်ကလှုပ်ဝက်ချက်အဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိမိသားစုနဲ့လည်းအဆက်အသွယ်မရသေးတယ်လို့ဘယ်နေရာမှာရှိပြီးဘလို့အခြေအနေမျိုးရှိနေလဲဆိုတာမသိရသေးပါဘူး။အစိုးရနဲ့ရိုက်တာတရင်ဌာနတို့ဘက်ကဖြစ်စဉ်ဖော်ပြချက်တွေကလည်းမတူညီခဲ့ပါဘူး။ဒီအပေါ်မှာတရင်တောက်တွေဘက်ကစိုးရိမ်မှုတွေရှိနေတယ်လို့ပွင့်လင်းမြင်သာစွာဖြေရှင်းခွင့်ပေးဖို့တောင်းဆိုလိုက်ပြီးတမယိုးကြမဟုတ်တဲ့ဖန်ဆီးမှုနဲ့အရေးယူခဲ့သလားဆိုပြီးတန်တရာလည်းရှိနေခဲ့ပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုတုံ့တက်ပြောဆိုသွားပါတယ
်။မြန်မာနိုင်ငံလက်ဝဲဥပဒေဆိုတဲ့ဥစ္စာကလက်ဝဲတွေဆိုတဲ့ဥစ္စာကဘာကိုခေါ်တာလဲဘယ်လိုဟာမျိုးတွေလက်ဝဲလို့သတ်မှတ်ရမလဲ။ဒီဥစ္စာတွေကစနစ်တကျရှိထားဖို့လိုတယ်လေ။သတင်းထံတာတွေကမေးတယ်များတယ်ဆိုရင်အဲဒီရဲတပ်ဖွဲ့ကသူကဖြေရမှာပဲလေ။ဒါတွေကိုဆိုရပါတယ်လို့ဥစ္စာသတ်မှတ်ပြီးတော့မှဟာလေတွေ့ရတဲ့လူကြည့်တဲ့လူတွေကိုအရေးယူပါလားဒါတွေကတော့ဥပဒေအရပြေချာလုပ်ထားတဲ့နာပေါ့ဆိုရကဒီပြန်ကြားရေးဝန်ကြီးလက်ထက်မှာကြိုးစားပြင်ဆင်ခဲ့တာရှိတယ်တည်ပြီးပိုင်ခွင့်ဥပဒေပေါ့နော်ဥပဒေကဘာမှသူထပ်ပြီးတော့ပြောတာမရှိဘူးဌာနဆိုင်ရာတွေကညှိဝဲလို့ပြည့်သူဟိုဘာလဲစလုံးစလုံးပြင်လိုက်တာနဲ့အတားကြီးကဥပဒေနဲ့ညှိစွန့်လို့အဲ့လိုညှိဝဲဆိုတော့ခေါင်းကိုတက်ပြီးတော့မှသူတို့အထက်ကိုတင်ပြတာပါညာဆိုတာဟိုကိုလုံးကိုပြပောက်ကိုပေါက်ချနေတာလည်းအများကြီးပဲအဲ့ဒီဥပဒေနဲ့လုံးနေကြနေတဲ့လက်တွေ့အခြေအနေနဲ့ကတိုက်မှုမရှိဘူးပေါ့နော
်လက်ရှိမြန်မာနိုင်ငံမှာသတင်းရယူမှုနဲ့ပတ်သက်လို့တိကျတဲ့သတ်မှတ်မှုမရှိသေးချိန်မှာသတင်းရယူနိုင်မှုကလည်းခက်ခဲနေတဲ့အခြေအနေဖြစ်နေပြီးသတင်းတောက်တွေအတွက်အနေရကြောက်နိုင်တဲ့အခြေအနေမှာရှိနေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းစာဆရာဦးအောင်လှထွန်းကပြောဆိုလိုက်ပါတယ
်အရေးကြီးတဲ့ခုကတော့ဒီအခြေအနေဟာကျွန်တော်တို့တောင်းရဖြစ်ပြတော့လုံးဝမဟုတ်ဘူးသတင်းအခြေအနေရပိုင်းခရင်းဟာတော်တော်နေပါနေလေသတင်းသမားတွေကိုပိုင်ပြေဖို့တတိယအချက်နဲ့ဒီကိုစီမံခန့်ခွဲပုံတွေဟာတော်တော်လေးလိုပါသေးတယ်လို့ကျွန်တော်ယူဆဆိုမြင်ပါတယ်။အဲ့ဒီဒီကျွန်တော်တို့က right to information law ဆိုတာကိုလည်းပြဋ္ဌာန်းမှုကျူးစွာနေရပါတယ်။ချွေးနေနေရတယ်၊ကြီးနေနေရတယ်။အဲ့ဒီ law မျိုးအများဆုံးပေါ်ထွက်လာပါစေလို့ပဲကျွန်တော်မျှော်လင့်ဆုတောင်းပါတယ်။အားလုံးအများလက်ခံနိုင်တဲ့တတိယအချက်နဲ့စစ်ရှိပံခွင့်ဥပဒေကျွန်တော်ထင်ပါတယ်ဒီဥပဒေပေါ်ထွက်လာပြီဆိုရင်တော့ဒီအခက်အခဲတွေကိုကျွန်တော်တို့ကျော်လွန်နိုင်မှာပါတော်တော်များများ။အဲ့ဒီမှာဆိုအတိအကျပြဋ္ဌာန်းမှုလို့ပဲဒီအချက်နဲ့ဟာတော့ဖြစ်အရှုဝဲကျထုတ်ပြန်လို့မရဘူးဘေးချက်လက်ဟာတော့ပြင်အများကြီးသူကိုထုတ်ပြန်လို့ရတယ်ဆိုတာပါလာပါပါပြီးတော့ပြေဝင်တောင်းဆိုပဲခွင့်ရှိလာမှာပါကျွန်တော်တို့က
နိုင်ငံသားတင်းတောင်းများအတင်းကအတွင်ရေးမှုဥသစ္စာလှထွေးကတော့လက်ရှိကြုံတွေ့နေရတာကနိုင်ငံသားတင်းဌာနတွေမှာအလုံးလုံးတဲ့တင်းတောက်တွေအတွက်ထိတ်လန့်စရာအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သုံးသပ်ပြောဆိုလိုက်ပါတယ်
နိုင်ငံသားတောက်တွေအလုံးကနိုင်ငံသားတင်းဌာနတွေတင်းပေးပို့ရမှာပဲလေပြည်ရင်းတင်းတောက်တွေကကြားသူဒီမှာရည်ရည်စားကြလဲရွက်လောက်မှာပဲလေဒါကိုရှယ်လုပ်တယ်ဆိုတာတော့ဒါတိတ်နားမလဲပြသူတို့ရေးသားနဲ့ပေါ်ပြတော့တော်တော်လေးကိုနားမလဲခုကတော့ဒါ state secret အဲ့နဲ့အရေးယူတာဆိုတော့ကျွန်တော်တို့အသိအနေနဲ့တော့တော်တော်လေးဟိုထိတ်လန့်သွားတာပေါ့ဒီလိုကိစ္စမျိုးကတခါမှဟိုမကြုံဘူးတဲ့ကိစ္စလိုဖြစ်နေတယ်လေ
နိုင်ငံသားတရင်တောက်တူဖြစ်တဲ့ကိုတီဟာတွေးကတော့ဖန်းစီအရေးယူမှုနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပေါ့အခုလိုဝေဖန်ပြောဆိုသွားပါတယ်
သူရပြားဆိုရဲ့ဖွဲ့ပန်းကြီးရဲ့အဖွဲ့အစားပိုင်းပေါ့နော်သူတို့ကတော့သူတို့ရဲ့ report သူတို့ရဲ့ထုတ်ပြန်ချက်တွေမှာသူတို့ဖန်ဆီးတာဟိုတောင်းဝင်အောင်ခက်ခိုင်းလုံလုံနဲ့ဆွဲတယ်လို့အိဗယ်တက်ရအောင်သူတို့ဘက်ကတော့ဒီလိုမျိုးကြီးတာပေါ့နော်တော်တော်လည်းပဲသတင်းဌာနတစ်ခုဖြစ်တယ်ကျွန်တော်တို့ MOI ပေါ့နော်ဒီဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းကတော့သတင်းစာမို့လို့သတင်းဌာနလိုပဲဟိုအကျင့်ဝတ်တွေဆောင်စီရမယ်တာဝန်ရှိပါ
ပြပသတင်းဌာနတစ်ခုရဲ့သတင်းတောက်ကိုတိဟာသွေးရဲ့ပြောပြချက်ဖြစ်ပါရဲ့ရှင်။အခုလိုရိုက်တာသတင်းဌာနရဲ့သတင်းတောက်တွေဖန်ခံခဲ့ရတာဟာစိုးရိမ်မကင်းစရာဖြစ်ပြီးသူတို့ကိုအများဆုံးပြန်လှည့်ပေးဖို့ကိုလည်းကုလသမဂ္ဂအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကကြေညာချက်ထုတ်ပြန်ထားပါရဲ့။အမေရိကန်တန်ယုံနဲ့သတင်းတောက်တချို့ကလည်းဒီဖန်ဆီးမှုဟာတမယိုးကြမဟုတ်ဘူးလို့လည်းယူဆကြပါရဲ့ရှင
်။ဒေါ်ရရှင်များရှင်။2018ခုနှစ်ကုန်ဆုံးတာနီးမှာပဲမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်။ကုန်ဆုံးတော့မယ့်2018ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ် နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3855 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးယားဓာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်။ဒီနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီသေးတဲ့အကြောင်းထပ်မံအသိပေးနှိုးဆော်ပါရရှင်။အခုဆက်ပြီးကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေရဲ့အခက်အခဲတွေကိုလည်းကြည့်ကြရအောင်ပါ။ကချင်တိုင်းဒေသလက်နက်ကိုင်အဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာတပ်စခန်းနာမှာမြန်မာစစ်တပ်နဲ့ KIO တကြော့ပြန်တိုက်ပွဲတွေဖြစ်နေပါတယ်။ဒုက္ခသည် IDP စခန်းတွေနာထီလက်နက်ကြီးကြီးတွေကျနေတဲ့အတွက်ကချင်စစ်ပြေးဒုက္ခသည်တွေကြောက်လန့်စိုးရိမ်မကင်းလည်းဖြစ်နေကြပါတယ်။ဝေးလံတဲ့ကချင်စစ်ပြေးဒုက္ခသည်စခန်းတွေသွားရလမ်းတစ်လျှောက်မှာလည်းတိုက်ပွဲတွေဖြစ်နေတာကြောင့်လူသားချင်းစာနာမှုအကူအညီပေးကြမဲ့လူမှုအဖွဲ့တွေရဲ့ခရီးစဉ်တွေကိုလည်းခိတရက်ထားရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြားတဲ့အကြောင်းမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးကချင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာနီးမှာရှိတဲ့တပ်စခန်းတွေကိုမြန်မာဆိုရစစ်တပ်ဘက်ကဝေဟင်ကရောလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်လာလို့တကြောပြန်တိုက်ပွဲတွေကအတော်လေးပြင်းထန်လာနေတာပါလက်နက်ကြီးကြီးတွေက IDP စစ်ပြေးဒုက္ခသည်စခန်းတွေနားအထိကျနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေစိုးရိမ်တကြီးဖြစ်နေကြတယ်လို့စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေစိုက်လူမှုအဖွဲ့အစည်း၉ဖွဲ့စုစည်းထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးခွန်ရှာအောင်ကပြောပါတယ
်မင်းကဖြစ်တော့တချို့နေရာဒီမှာဆိုရင် IDP စခန်းနဲ့မင်းမူဝေးမှာလက်နဲ့ကြီးကြတဲ့ကိစ္စတွေလည်းပြန်ဖြစ်တော့ IDP ဒီကိုနိုင်ကငကွားလေးထွက်ပြေးရင်တန်လန်းနဲ့အခုလိုထပ်ပြီးဖြစ်လာတော့သူတို့အတွက်တော်တော်လေးပူပန်နေတဲ့ဆိုရင်နေတဲ့အနေထားမှာတော့ရှိတာဖြစ်ပါတယ်အထူးသဖြင့်အခုဆိုရင်စစ်ဘေးရှောင်ပြည်မှာ IDP စခန်းထဲရောက်နေတာ6နှစ်ကျော်ကိုရောက်နေပြီပေါ့နော်အခုလိုပြည်ပခတကြောပြန်ဖြစ်လာတော့ IDP ဒီရဲ့ကိစ္စတော်တော်လေးဆိုရင်ပူပန်နေတဲ့အနေထားမှာရှိပါတယ်အထူးဖြင့်အခုဆိုရင်ဆောင်းတွေလည်းဝင်လာရပေါ့နော်ခရစ်စမတ်အချိန်ခါသမယလည်းဖြစ်တော့ဒီလိုအနေထားမျိုးမှာဒီလိုထပ်ဖြစ်လာတော့ IDP ဒီအတွက်ကတော်တော်လေးယူကျိုးများတဲ့အနေထားမျိုးမှာဖြစ်တယ်ကျွန်တော်အတွက်လည်းဒီလိုတိုက်ပွဲဒီဆက်ပြမပြင်းထန်လာမယ်ဆိုရင်တော့လူသားချင်းစာနာထောက်ထားမှုအရေးအရာလှုပ်ဆောင်တဲ့ကိစ္စတွေမှာတော်တော်လေးစိန်ခေါ်မှုကြီးများလာမယ်အနေထားရှိတော့အဒီပေါ်မှာလည်းအများကြီးဆိုရင်လည်းအထူးသဖြင့်တော့ဒီ IDP နဲ့အယတပီတူဒီရဲ့ဘေကင်းလုံချုံရဲ့အပေါ်မှာကျွန်တော်အများကြီးပူပန်တာဖြစ်ပါတယ်
ကချင်ပြည်နယ်အတွင်းကအခုဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကြီးကြီးတွေနဲ့ရောလေကြောင်းတိုက်ခိုက်မှုပါရှိလာနေတဲ့အတွက်ရာသီဥတုဒဏ်အပြင်းထန်ခံနေရတဲ့ဝေးလံခေါင်းတီးတဲ့ကချင်ပြည်နယ်တွေကစစ်ပြေးဒုက္ခတွေတွေရှိသွားမယ်အကူအညီပေးရခီးစဉ်တွေခိတရထားလိုက်ရပြီးသွားလာရေးကအတော်လေးခက်ခဲဖြစ်နေရတယ်လို့ Transgender ဖွံ့ဖြိုးရေး Foundation ကဒေါ်နန်ဘူးကပြောပြပါတယ
်မနေ့ကနဲ့ဒီနေ့တော့စစ်ပွဲတွေကပြင်းထန်လာတဲ့လေနဲ့တိုက်တယ်ဆိုတော့ကြားတဲ့အခါမှာအကုန်လုံးကတုံ့လောက်ပြီးချောက်ချားနေကြတဲ့အခြေအနေရှိတယ်ပြီးတော့နောက်တစ်ခါတပြားချိန်ကြီးလာကောင်လည်းပဲအယုံကြည်ရှိလာတဲ့အခြေအနေတွေရှိနေတယ်ပေါ့နော်မနစ်ကဇိုင်းအောင် IDP ကမှာဒီမြမတမတော်ရဲ့လက်နဲ့ကြီးကြတဲ့အတွက်ကြောင့်မလို့တီတူတွေသေးတယ်သေးလို့အဲ့ဒီကဲမှနေပြန်ပြီးတော့ပြန်ပြီးတော့ပြေးရတဲ့ဒီရှိအိယံနဲ့ဒီမိုင်းတိုင်ရှစ်တို့၆တို့နေရာမှာအရန်ရီခဲတယ်ဘာမှလုပ်စားလို့မရအောင်အဲ့ဒီနေရာကိုအမွေးတွေသွားဖြူဖို့အမွေးတွေသွားဖြူရင်းနဲ့တို့ရဲ့အခြေအနေကို assessment ကောက်ပြီးတော့ထက်နဲ့သွားဖို့ရှိတယ်ဒါနဲ့အခုပြောသွားမဲ့အဲ့ဒီအဲ့မန်တီဘက်မှာကျမတို့အမေတွေကနေဝင်ရမှာမန်တီဘက်မှာဖြစ်တယ်ဆိုတော့လေတေကိုသွားဖို့အတွက်ကိုအခုကားသမားတွေကကျင်းဆိုရင်တော့နောက်လောလောဆယ်သွားနေဆိုရင်ကျမတို့အတွက်လုံခြုံရမှာရှိတော့ခီးသွားဖို့လဲကျမတို့အခုလောလောဆယ်ဖြစ်ဖို့ပေါ့ဘယ်လိုဖြစ်လာမလဲဆိုတော့သိုးရင်ထိမ့်လန့်နေတဲ့အခြေအနေရှိနေပါတယ်လို့
စီးရဲတင်မာမှုတွေတကြောပြန်ဖြစ်နေတဲ့ကချင်ဒေသတွေကတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နဲ့ဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခက်အခဲတွေအများဆုံးပြေလည်အောင်ဖြေရှင်းပေးဖို့ဒုက္ခသည်အရေးကူညီပေးနေတဲ့ဥက္ကွမ်းရှာအောင်ကလည်းတောင်းဆိုပါတယ
်ပြိပခတကြောပြန်ဖြစ်လာတဲ့အချိန်မှာသူတို့အတွက်စိတ်ပိုင်းဆိုင်ရာမလုံခြုံမှုပေါ့နော်ထွက်ပြေးရင်တချို့ဆိုရင်၄-၅ခါထွက်ပြေးပြီးအခုလည်းဆက်ပြေးမှဒီလိုပဲထွက်ပြေးတင်းချောင်ရမယ့်အနေအထားမျိုးဆိုရင်စိတ်ပိုင်းဆိုင်ရာတော်လေဖြစ်စည်းတာပေါ့နော်ဒီပေါ်မှာအများကြီးလဲစိုးရင်ပူပန်တဲ့အနေအထားရှိနေတာဖြစ်ပါတယ်ကျွန်တော်စိုးရင်တာကအဲ့ဒီအနေအထားမှာပြိပခတိထပ်ပြမဆိုးဝါးလာမယ်ဆိုရင်တော့ ကျွန်တော်တို့ကအစပေါ့နော်တွာလာတာကအစဒီ IDPD ရဲ့ရွေးချယ်နိုင်မှုကအစတော်တော်လေးခက်ခဲလာမယ့်အနေအထားရှိတော့ကျွန်တော်အဒီပေါ်မှာစိုးရိမ်နေတာဖြစ်ပါတယ
်ဒီလိုတိုင်းရင်းသားဒေသတွေမှာစစ်ဘေးတန်တဲ့ပြည်သူလူထုဒုက္ခရောက်နေရတဲ့အခြေအနေကိုအလေးနက်ထားပြီးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတနဲ့တက်မတော်ကာကွယ်ဦးစီးချုပ်တို့အနေနဲ့ကင်တွယ်ဖြည့်ရှင်းပေးဖို့အရေးတကြီးလိုအပ်နေပြီလို့ကချင်ဒုက္ခတဲ့အရေးကူညီပေးနေသူတွေကတိုက်တွန်းလိုက်ပါတယ်ရှင်
မဆုမုံစူးစီးတင်ပြခဲ့တာပါရှင်အခုတော့ VOA ဝိုင်းတော်သားတွေကတော်တာရှင်တိချစ်သူတွေအတွက်တိလက်ဆောင်ပေးဖို့အလှည့်ကြလာပါပြီဒီမနက်မှာတော့ Kelly Rowland ရဲ့ Wonderful Christmas Time ဆိုတဲ့သင်လေးကိုရွေးချယ်ထားပါတယ်နားဆင်ကြည့်ကြရအောင်ပါရှင် American တန်ရစနေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ VOA ကနေပြီးတော့အခုလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA Internet စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာမယ်ခင်ဗျာရှင် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2432/40နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ website စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေထဲကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အမျိုးသမီးကန္တာအစီအစဉ်နောက်ပိုင်းမှာတော့အိမ်မှာပဲမိဖို့ကြောင့်ကနေအလူးနဲ့ပဲဖြစ်ဖြစ်ဘက်ထရီဘယ်လိုလုပ်ရသလဲဆိုတာကိုသိကြရမယ်
ဟိုလက်တီးစုပ်လောက်မရှိတရှိအာလူးဖြစ်ဖြစ်တံမြာသီးဖြစ်ဖြစ်ပေါ့အဲ့ဒါလေးကိုတစ်ဖက်ကကြီးပြားဒါမှမဟုတ်လို့ရှိရင်ကြီးချောင်းလေးနဲ့ထိုးသူနဲ့တလက်မ
သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကသိပ္ပံနဲ့ဤပညာကဏ္ဍမှာပြောပြပေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်ချောင်းတွေကိုမူလာဆောင်ပါရှင်ရဲ့အဘော်မပြည့်ဒေါက်ခင်မျိုးသက်နဲ့တူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
တောက်ကြံနေထုတ် the diplomat စာဆောင်မှာဆောင်းမရှန် parashant paramisarawan ကရုရှားစစ်တင်ပေါ်ကြီးလာရောက်မှုကနေရုရှားမြန်မာစီးဆက်ဆံမှုကိုတတိထားလာစေတဲ့အကြောင်းရေးသားထားပါတယ်ပြီးခဲ့တဲ့သတင်းပတ်ဒီဇင်ဘာလ9ရက်နေ့မှာရုရှားဖြတ်တင်ပေါ်ကြီး admiral pantileyev နဲ့ boris budo မှာရင်းနှီးတင်ပေါ်ကြီးတွေရန်ကုန်တိလဝါစစ်ကမ်းကိုလာရောက်တာနဲ့ပတ်သက်ပြီးအများကတိတ်တော့တတိမထားမိကြပါဘူးတဲ့ရုရှားဟာသမ္မတပူတင်လက်ထံမှာအနောက်နဲ့ပိုကင်းကွာလာပြီးအာရှပစိဖိတ်နဲ့ဆက်ဆံရေးတိုးမြင့်လာနေတယ်လို့အာဆီယံနိုင်ငံတချို့ကလည်းရုရှားနဲ့ဆက်ဆံဖို့ဆန္ဒရှိတာကိုပြသနေချိန်မှာဒီရုရှားစစ်တင်ဘော့ကမြန်မာနိုင်ငံမတိုင်ခင်ဘရူနိုင်းဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေကိုပါဝင်ခဲ့တာပါဒီထဲမှာကြိုတင်စီစဉ်မထားဘဲတွားခဲ့တဲ့မြန်မာနိုင်ငံဟာရုရှားနဲ့စီးဆက်ဆံမှုတက်တန်းကကြာနေပြီဖြစ်ပြီးမနစ်ကတော့နှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်ဖို့ပါသဘောတူစာချုပ်ကိုချုပ်ဆိုခဲ့တာလို့ဆိုပါတယ်။အမေရိကန်နဲ့တရုတ်အပြင်အိန္ဒိယနဲ့ဂျပန်တို့လိုမြန်မာအတွက်အဓိကနိုင်ငံကြီးတွေမှာအာဏာပြောင်းလဲတွေရှိနေချိန်မှာပဲမြန်မာနိုင်ငံအတွက်ရိုဟင်ဂျာပြဿနာနဲ့ကြုံလာရတာမို့နိုင်ငံခြားရေးဆိုင်ရာမှာတိုက်ကိုသတိထားနေရချိန်မျိုးမှာအခုလိုနှစ်နိုင်ငံစီးဆက်ဆံမှုကတိုးတက်လာတာပါတဲ့။အနောက်နိုင်ငံတွေရဲ့အရေးယူမှုကိုခံနေရချိန်ကလေးကမြန်မာဟာရုရှားစီကနေလက်ထံတွေဝယ်ခဲ့တယ်လို့ရုရှားစစ်တမ်းတွေတက်ဖို့ပါမြန်မာစစ်တပ်အရာရှိတွေကိုဆေးလွတ်ခဲ့တာဖြစ်ပြီးကာကွယ်ရေးအတွက်ရုရှားကိုရွေးချယ်စရာတနိုင်ငံဖြစ်နေထားခဲ့တာမို့မြန်မာအတွက်အခုလိုအခြေအနေမျိုးမှာရုရှားစစ်သင်္ဘောကြီးရုတ်တရက်လာရောက်လဲပတ်ခဲ့တာနဲ့မြန်မာဘက်ကရုရှားတပ်သားတွေကိုအားကစားပြိုင်ပွဲတွေကျင်းပပေးတာအပအဝင်ရန်ကုန်မှာလှိုက်လိုက်လဲလဲကြိုးဆိုးခဲ့တာကအရေးပါကြောင်းပြသနေတယ်လို့ထောက်ပြထားပါတယ်
ဒီဇင်ဘာလ15ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ Dhaka Tribune Online စာဆောင်ကမြန်မာကိုတာဝန်ယူခိုင်းမှာဆိုတဲ့အရီတာအပေါ်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုစစ်တပ်ကစနစ်တကျစီစဉ်ပြီးနှိမ်ပန်းတပ်ဖြတ်နေတယ်ဆိုတဲ့စွပ်စွဲချက်တွေကိုမြန်မာအာဏာပိုင်တွေကအကြောက်ကန်ညှဉ်းဆန်လာခဲ့ပြီးတိုက်ဆုံသူတွေဟာတချို့နေရာတွေမှာထောင်ကနန်းနဲ့ချီရှိခဲ့ပေမဲ့အာဏာပိုင်တွေအတည်ပြုတာကရာကနန်းမျှသာဖြစ်ကြောင်းနဲ့အစချီထားပါတယ်MSF နေစီမချဆရာဝန်များဖွဲ့ကလည်းဩဂုတ်လ25ရက်နေ့ကစလို့တလအတွင်းမှာရိုဟင်ဂျာလူမျိုး6,900အသက်ခံခဲ့ရကြောင်း9,000သေဆုံးခဲ့ကြောင်းအဲ့ဒီထက်မှာအနည်းဆုံးကလေးအယောက်430ဟာအပြစ်သက်ခံခဲ့ရကြောင်းမနေ့တုန်းကကြေညာပါဗျ။အဲ့ဒီချိန်မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုဘင်္ဂလားဒေ့ရှ်အရာရှိတွေကတစ်ချိန်လုံးသိနေခဲ့ပြီးမြန်မာနိုင်ငံအနေနဲ့အခုလိုအကြမ်းဖက်မှုတွေအဆုံးသတ်ဖို့ဒီလိုနှင်းပန်းတက်ဖြတ်မှုတွေကိုပြင်းထန်တဲ့စကလုံးတွေနဲ့ပြောနေတာတဲ့လက်ဆုပ်လက်ကင်သက်သေးပြနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးပါဝင်လာအောင်လဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမနာမနေကြိုးပမ်းဆောင်ရွက်ခဲ့ပါတယ်လို့ရေးသားထားပါတယ်။ဒါဟာအင်မတန်ကြောက်မက်ဖွယ်ကောင်းတဲ့စာနာမှုကင်းမဲ့ပြီးပထဝီဝင်နိုင်ငံရေးအကျိုးစီးပွားတွေထက်ကျော်လွန်သွားတဲ့လူသားတို့တွေ့ကြုံနေရတဲ့အကျတ်တဲဖြစ်တယ်လို့လဲဆိုပါတယ်။ဒါဟာရိုဟင်ဂျာအတိုင်းဝိုင်းကြားမှာရှိနေတဲ့အာဆာအစွန်းရောက်ကျန်းဖက်သမားတွေကိုခုခံကာကွယ်တာလက်ဦးမှုရယူတာမျိုးမဟုတ်ပါဘူး။ဒါဟာ10နှစ်ကြာလာတဲ့မြန်မာနိုင်ငံတည်းကလူနည်းစုတစုကိုလုံးဝကွယ်ပျောက်သွားအောင်ရည်ရွယ်ပြီးပြက်ပြက်သားသားတိုက်ခိုက်မှုတွေနဲ့အဆက်မပြတ်နှိပ်ကွပ်မှုတွေသာဖြစ်ပါတယ်လို့ဒါကာထရန်ဗျူရဲ့အရီတာအဘော်မှာဖော်ပြထားတာကိုဖတ်ရှုနိုင်ပါတယ်ရှင်။ VOA American တန်ရက်စနေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုနားဆင်လေ့လာကြရမယ့် American Style Indian အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလာတန်ကစီစဉ်ပို့ချပေးထားပါရဲ့ရှင
်။ဒီနေ့မနက်တွေတင်ပြပေးမယ့် Idiom အသုံးကတော့
To get on someone's nerves.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 GET get to get got ခုခုကိုဖြစ်စေတာ ON on ကအပေါ်မှာ SOME ONE apostrophe S someone's ကလူတူတယောက်ရဲ့ NERVES nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ device ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တဲ့ဆိုရင်ဒီလူလောက်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနည်းပတ်သက်လို့ George Group ပြတဲ့ဥမာကတော့
His loud singing gets on my nerves. I'm going to tell him to stop.
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာရဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကအဓိကတံတားတစ်ခုဖြစ်တဲ့ဆန်ဖရန်စစ္စကိုအောက်ကလန်ဘေးဘရစ်ကထိုးပလာဇာရင်ဖြတ်တန်းကအခွန်ကောက်ခံတဲ့ဂိတ်ကိုဒီဇင်ဘာလ2ရက်နေ့ကထရက်ကားတစ်စီးကဝင်တိုက်ခဲ့ရမှာတာဝန်ထမ်းဆောင်နေတဲ့မြန်မာနယ်ပွားမက်စီစီဟန်ဟာနေရာမှာပဲပွေချင်းပြီးတေဆုံသွားခဲ့ရပါတယ်။တာဝန်ကြိတ်မှာတေဆုံခဲ့ရတာဖြစ်လို့သူ့ကိုပြည်နယ်ကအတိမတ်ပြုပြီးချီကျူးဂုဏ်ပြုသလိုသူ့အလုပ်ဌာနဖြစ်တဲ့ Caltrans California ပြည်နယ်လမ်းပတ်ဆက်သွယ်ရေးဌာနကြီးကလည်းသူ့အမည်ကိုအမှတ်တရကပီးထိုးမှတ်တမ်းတင်ထားခဲ့ပါတယ်။အခုလိုရုတ်တရက်ကြေကွဲပွဲရာကွယ်လွန်ခဲ့မှုအပြင်မက်စီစီဟန်ရဲ့ချီကျူးပွဲရာကြိုးပမ်းမှုတွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလာတန်ကစူးစီးတင်ပြထားပါတယ်ရှင
် Drivers are able to pass through all lanes except for one. Toll booth 14 was destroyed in Saturday's crash. Toll collector CC Han was killed in that crash. Colleagues say that Han was very
ကန္တမရွေးနေပြီးပြစ်တားရဲ့ဆယ်လေးလမ်းမှာတလန်းကိုတော့မတုံးနိုင်ပါဘူးအမှားဆယ်လေးဂိတ်ကြီးကောက်ခံတဲ့ယုံဟာစရင်လေးကရင်တိုက်မှုကြောင့်လုံးဝပျက်စီးသွားပါလေဂိတ်ကြီးကောက်ခံသူစီစီဟန်ကအဲ့ဒီရင်တိုက်မှုအတွင်းတည်ဆုံသွားပါလေသူ့ရဲ့လှုပ်ဖော်ကိုင်းဘက်တွေအစိုးရစီစီဟာတိတ်ကိုလူချစ်လူခင်ပေါ်များပြီးသူအခုလိုမျှော်လင့်ပဲကြေကွဲပွေရာတည်ဆုံမှုတွေ Caltrans Bay Bridge လုံငန်းမိသားစုဝင်အလုံးတို့ကယူကျုံမရဖြစ်နေကြပါလေလို့အခင်းဖြစ်ပွားရအကြောင်းသတင်းယူခဲ့တဲ့အမေရိကန်ဒေသခံရုပ်တံလွှင့်ဌာနကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်အချိန်ကတော့မနေ့9:10ဒီဇင်ဘာလ2ရက်စနေနေ့ကပဲဖြစ်ပါတယ်ထရက်ကားမောင်းလာသူအသက်32နှစ်အရွယ်ဒစ်ဘတ်ဟာဆန်ဖရန်စစ္စကိုနဲ့အော့ကလန်ကိုဆက်ထားတဲ့ဘေးဘရစ်တံတားကြီးပေါ်မှာမောင်းနှင်လာရမှာကား၅စင်းကိုအချိန်နဲ့ဇက်တိုက်တိုက်ခဲ့ပြီးတဲ့နောက်စီစီဟန်တာဝန်ကျနေတဲ့တိုးဂိတ်ဂျုံကိုဝင်တိုက်ခဲ့တာဖြစ်ပါတယ်အဲ့ဒီနေ့ကဖြစ်ရတဲ့ပတ်သက်လို့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ပြန်ပြောပြခဲ့တာကတော့
အဲ့ဒီအာသူ့မှာလောက်ရမယ်နေမဟုတ်ပြင်မဲ့လေသူ့ကိုဖုန်းခေါ်လာတော့သူကသူသွားလောက်ပေးလိုက်မယ်ဆိုပြီးတော့အလုပ်သွားလိုက်တာကျွန်တော်လည်းအဲ့ဒီကအလုပ်ပိတ်တဲ့နေ့ဆိုတော့ကျွန်တော်ရှိနေလို့ရှိရင်သူ့အလုပ်သွားလို့ရှိရင်ကျွန်တော်အမြဲတမ်းကမောင်းပြီးတော့တော်တော်ပို့ပေးတယ်လေအဲ့ဒီနေ့မှာကျွန်တော်ကမောင်းတော့ပို့ပြီးတော့ဒီနိုင်ခွဲတော့ကျွန်တော်သူ့ကိုချပေးပြီးတော့ကျွန်တော်အိမ်ကိုပြန်လာပြီးတော့အိမ်ရောက်ပြီးတော့ခဏပြန်အိတ်ကိုအိတ်တော့မရသေးတော့ဖုန်းလေးပါလေးနည်းနည်းပါပါလုံနေတော့ချိန်မှမှသူ့အလုပ်ကသူ့ရဲ့အကြီးကကျွန်တော်ဖုန်းခေါ်လာတော့ကျွန်တော်လည်းသူ့အကြီးဖုန်းနံပါတ်မသိတော့ကျွန်တော်လည်းမကင်ပြတော့ချက်ချင်းပဲနောက်ထပ်သူ့အလုပ်ကဖုန်းနံပါတ်တော့ကျွန်တော်ပုံထဲမှာရှိတော့ခေါ်လာတော့ကင်ကြည့်လိုက်တော့အိမ်မှာပြောတယ်ကျွန်တော်မိမစီစီအက်ဆီဒန့်ဖြစ်လို့တဲ့မြင်ရလာပါဆိုတော့က ကျွန်တော်စိတ်ထဲမှာတော့အော် accident ဖြစ်တယ်ဆိုတော့သူတမန်ချော်လဲကြလာလို့ပါလို့အဲ့လိုမျိုးတေးတေးမောမောပဲထင်တယ်။ကျွန်တော်အေးအေးငါပြန်မြန်လာခဲ့မယ်ဆိုပြီးတော့ကျွန်တော်အိမ်အောင်မလဲဖြစ်ဘူးအဲ့မှာအိမ်နေဝဲအိမ်နေပဲကားပေါ်ကြီးနဲ့တက်ပြီးတော့မောင်းသွား
။ဟုတ်ကဲ
့။မောင်းသွားပြီးတော့လမ်းပေါ်မှာရောက်တော့ပြန်ကိုယ့်အကူပြန်စဉ်းစားမိအောင်ငါသူ့ဘလို့နေတယ်တော့မမေ့ဖြစ်လိုက်ဘူးဆိုပြီးတော့ချက်ချင်းပြန်ပြီးတော့သူ့လို့ပြန်ဖုန်းခေါ်ပြီးတော့သူဘလို့အခြေအနေရှိတဲ့သူဘာဖြစ်သွားလဲမေးတော့အဲ့မှာသူတို့ကပြောနေကမောင်းနေတယ်စိတ်အေးအေးထားပြီးတော့ပဲသားမောင်ကြီးအလုပ်လာခဲ့ပါလို့ပြောကျွန်တော်လည်းအဲ့မှာနည်းနည်းစုပ်ပို့ပြီးတော့စိုးရင်လာတော့ကျွန်တော်နည်းနည်းတော့ကားမြန်မြန်လေးမောင်းပြီးတော့ရောက်သွားဟ
ုတ်က
ဲ့ရောက်သွားတော့အဲ့မှာ ambulance လို့ fire truck လို့ PHP လို့အများကြီးရောက်နေကျွန်တော်အဲ့လိုရောက်တော့အဲ့မှာသူတို့ကလည်းတကားခွင့်ပြီးတော့ကျွန်တော်အဲ့မှာထိုင်ခိုင်းတာကျွန်တော်ဘာဖြစ်တာစစ်စစ်ပတ်မှာလဲလို့မေးတော့သူတို့တွေလည်းအားလုံးအញ្ញံဝမ်းနေနေပြီကျွန်တော်တော့စကားမပြောနိုင်ကျွန်တော်ပြောတာဆိုအဲ့ accident ဖြစ်တဲ့နေရာမှာတော့လုံးရမှာဆိုတော့တော့လုံးမရဘူးလေသူတို့အားလုံးစုံစမ်းစစ်ဆေးနေတယ်ပေါ့သူရဲ့ဟိုလောက်ပေါ်ကိုင်းပဲပမာဒီကလူတွေလည်းရှိရလေအဲ့မှာနေကြည့်စစ်စစ်ဘလို့လဲသူပြောသူတို့ငိုငိုနေတော့ကျွန်တော်လည်းအဲ့မှာတိလိုက်စစ်စစ်ဆုံးဝိုင်းပြီးတော့တိလိုက်ကျွန်တော်လည်းယုံတော့မယုံ
โอเค
ยังเราไม่ยอมนะตั๋วไปจี้ชินตั๋วไปจี้ชินแล้วตัวรู้แล้วจนเราไปไม่ตั๋ว
คูโลกอลทรานส์ลูกขอได้แคลิฟอร์เนียปีนี้ตะอยู่ปุ๊ซองยีฐานะมาลุเต10ปีชื่อดูอะเต46ปีเวมัสซีซีฮายีไตหมู่จ่องยุทธเยกวยลนเก้หมู่อึดปีนี้อุชุยีหมู่เจอรี่บราวน์เนสนีโดกมีตาซุเนี่ยดูถัดดูถัดมะวินเน่ได้จองตะวินหลวาเปปูเก้ดโลแคลิฟอร์เนียดีโมแครตอะเทลุตอมาไดแอนไฟน์เซงาเลဝန်ထဲကြောင့်တဝင်းလွှာပြပို့ခဲ့ပါတယ်။ဒါအပြင်ကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုရှိပြည်내အုပ်ချုပ်ရေးမှူးရုံးရှိမှလည်းမဆီစီဟန်ကွယ်လွန်မှုအတွက်ဝန်ထဲတဲ့အထိမ့်မှတ်နဲ့အလံတွေကိုတဝက်လွှင့်ထူထားပါတယ်။ကွယ်လွန်သူမဆီစီဟန်အတွက်ဝတ်ပြုဆူတောင်းပွဲကိုတော့ဒီဇင်ဘာလ10ရက်ပြီးခဲ့တဲ့တောက်ကြာနေ့ကဒေးလီစီးတီးမှာကျင်းပခဲ့ပါတယ်။အဲ့ဒီဝတ်ပြုဆူတောင်းပွဲအခမ်းအနားကိုကယ်လီဖိုးနီးယားတယူပို့ဆောင်ရေးGK Malcolm Dotti လေးတက်ရောက်ခဲ့ပြီးအမှတ်တရစကားပြောကြားခဲ့ပါတယ်
စီစီဟာထက်မြက်ပြီးတော့စေတနာရှိတဲ့သူရဲရောတဲ့သူတနာကျင်နာတတ်တဲ့သူဖြစ်ပါတယ်သူဟာမိခင်တူဦးဖြစ်တယ်လို့မိတ်ဆွေကောင်းတူဦးတာဝန်ခြေပြွန်တဲ့ဝန်ထမ်းကောင်းတူဦးလည်းဖြစ်ပါတယ်အခုလိုသူကွယ်လွန်သွားတဲ့အတွက်သူ့ကိုအားလုံးကနှမျောမဆုံဖြစ်ပြီးတော့လွန်ဆုတ်တရိယာနေကြမှာဖြစ်ပါတယ
်ဇာပနာအခမ်းအနားမှာပြည်내အတွက်တာဝန်ထမ်းဆောင်ရင်းရုတ်ရက်တည်ဆုံခဲ့တဲ့အတွက်ကြောင့်လေနိုင်ငံကကျေးဇူးတင်တဲ့အနေနဲ့စစ်မှုထမ်းတွေကြာဆုံးရင်ဂုံပြုတဲ့အခမ်းအနားနီးတူအထူးဂုံပြုတပ်ဖွဲ့ဝင်၄ဦးတို့ကလာရောက်အလေးပြုပြီးပြည်내ရဲ့အလံကိုကွယ်လွန်သူရဲ့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ကိုပေးအပ်ခဲ့တယ်လို့သိရပါတယ်ကိုကျော်ဝင်းနိုင်ပြောပြခဲ့တာကအ
ဲဒီစီရဲ့ဟိုအခမ်းအနားမှာကဲထွန်းလူကြီးရဲ့စကားပြောပြီးတော့အဲ့မှာကဲထွန်းအော်နာက၄ယောက်ကဝင်လာပြီးတော့စီစီကိုအလေးပြုတယ်အလေးပြုပြီးတော့ရှင်တို့နေရာနေရာစီစီရဲ့အကောင်ပေးနာမှာခဏမတက်ရက်တယ်ပြီးတော့ရှင်အခြားစကားပြောပြီးတဲ့လူတွေအားလုံးပြီးတော့ကျွန်တော်အဲ့စီစီဆုံးတဲ့နေုံကကက်ပတန်ဘီလ်ဂျီမာထူထားတဲ့ကယ်လီဖိုးနီးယားဖလက်ကိုကျွန်တော်ခောက်ပြီးတော့ကျွန်တော်ကျေးမှလာပြီးတော့တူထောက်ပြီးတော့ကျွန်တော်လာပြီးတော့ပေးပါလေ
။ကွယ်လွန်သူဇနီးတဲ့မဆီစီဟန်ကိုခင်မွန်းဖြစ်သူက15နှစ်ခရက်ကတစ်ဖက်သားသဘောကျခဲ့သူဖြစ်ပြီးကိုကျော်ဝင်းနိုင်တို့မိသားစုဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်ခဲ့ရကနှစ်နည်းငယ်ကြာမှသူမြန်မာနိုင်ငံကိုပြန်အလဲသွားရကနေပြန်ဆုံစည်းပြီးမဆီစီဟန်နဲ့လက်ထခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးမဆီစီဟန်အနေနဲ့ကိုဘွားကိုထူထောင်ဖို့ကြိုးပမ်းပြီးပညာစီးပူးတဲ့အတွက်ကြောင့်လေအများအတူယူစရာဖြစ်ခဲ့တယ်လို့ခင်မွန်းတယ်ဖြစ်သူကပြောပြခဲ့ပါတယ
်2002မှာသူတို့ရောက်လာပြီးတော့သူကြောက်တက်ချင်းနဲ့ပြောတော့ပမာပြီးမှတော့သူတင်ချာနဲ့ဝတ်ရပြီးသွားပြီလေ
ဟ
ုတ်ကဲ့ကြောက်တက်ချင်းနဲ့ဆိုတော့ကျွန်တော်ပထမဆုံးလာချင်းတော့အသက်ကြီးတဲ့လူတွေရောက်ပြီးရတော့တဲ့ကြောက်ပေါ့အဲ့လိုမျိုးအင်္ဂလိပ်စာအုပ်စကားပြောတော့အောင်လို့တဲ့နဲ့နေရာမှာသူစားပြီးတော့ကျောင်းစားတက်တယ
်
သူနည်းနည်းပပစကားထွက်လာတော့ Skyline College ဆိုတဲ့အဲ့ college ကိုသူသွားပြီးတော့တက်တယ်၃နှစ်လား၄နှစ်လားမသိတက်လိုက်ပြီးလို့ရှိရင်သူ accounting မှာသူ certificate နဲ့ AA degree ကိုရလိုက်တယ်အဲ့ဒါ2000ခုနှစ်မှာပေါ့ရလိုက်တယ်2000ခုနှစ်ခုနှစ်မှာလည်းသူကျွန်တော်တို့ရဲ့သမီးလေး Ashley ကိုမွေးတယ
်
မွေးပြီးတော့ graduation ခန်းနာအဲ့သမီးမွေးခင်းစာလေးပဲပေါ့နှစ်ရက်3ရက်လောက်ပဲရှိအဲ့မှာသူဖွဲ့သွားရည်လိုက်တယ်3လလာမသိကြတော့သူကဲထောင်းမှာစပြီးအလုပ်လုပ်ပြီးတော့အဲ့ပြီးခဲ့တဲ့လအကြည့်ဆို2000နဲ့ဆက်ခွန်ဆိုတော့သူ10နှစ်လောက်အလုပ်လုပ်လိုက်တာပေါ့ကဲထောင်းမှာသူကတော့ဘယ်လိုခေါ်မလဲပွင့်လင်းတယ်လူကြီးသူမဟုတ်လည်းအရင်ယူသေးတယ်ဒါမျိုးသူနဲ့တွေ့တဲ့လူတွေသူ့ကိုချစ်ခင်ကြလူကြီးတွေဆိုသူ့ကိုနမူနာပြောတာပေါ့စီစီလိုမျိုးလောက်ဒီနိုင်ငံရောက်တယ်ကြောင်းတက်ပြီးပွဲရအောင်လုပ်ပြီးလို့ရှိရင်အလုပ်ကောင်းရအောင်လုပ်တို့အမြဲတမ်းပြောကြတယ်သူနမူနာထားပြီးတော့လေ
မစီစီဟာအနေနဲ့ဆယ်နှစ်အရွယ်တမီးဖြစ်သူ Ashley ကြာရင်ခဲ့တာဖြစ်ပါတယ်မစီစီဟာအခုလိုပြည်နယ်ရဲ့တာဝန်ကိုခြေပြွန်စွာထမ်းဆောင်ရင်းရုတ်ရက်ကွယ်လွန်ခဲ့မှုအတွေ့ Caltrans လို့ခေါ်တဲ့ California ပြည်နယ်ရဲ့သယူပို့ဆောင်ရေးရုံးချုပ်နေရာရှိမှာတခြား Caltrans မှာတာဝန်ထမ်းဆောင်ရင်းတည်ဆုံးခဲ့သူ36ဦးတို့အမည်နဲ့အတူကပီးထိုးမှတ်တမ်းတင်ထားတယ်လို့လည်းခင်မွန်းတဲ့ကိုကျော်ဝင်းနိုင်ကပြောပါတယ
်စီစီဟာ36ယောက်မြောက်ကဲထွန်းအင်ဂရိုင်အလုံးလုံးနဲ့အသက်ဆုံးရှုံးရတဲ့အတွက်သူ့ရဲ့နာမည်ကိုဆော့ပရမန်နုမှာရှိတဲ့ကဲထွန်း main office ရုံးချုပ်ဝင်ဝင်ချင်းရှေ့မှာဒီရဲ့နာမည်က36ယောက်မြောက်နေရာမှာ CC ရဲ့နာမည်ကိုကပီးထိုးတာပဲလေ
။မစီစီဟာအခုလိုတည်ဆုံမှုတွေဝင်နေတဲ့အချိန်မှအနေနဲ့လဲလှုပ်ဖို့ဂိမ်းဘက်တွေကလိမ္မော်ရောင်ဖဲချိုးတစိတ်တွေကိုရင်ပတ်မှတက်ပြီးသူ့မိသားစုကိုစား GoFundMe ဆိုတဲ့အလှူငွေကိုလည်းစတင်ကောက်ခံလျက်ရှိပါတယ်။ဒါ့အပြင်အရေးကြီးဆုံးကတော့သူချေကွယ်ပေါ်ရာကွယ်လွန်မှုအတွက်တိုးကားဂိတ်တွေမှာအခကျင်းဝေးကောက်ခံမှုကိုလူတွေအစားဆက်နဲ့ကောက်ခံဖို့စနစ်ကိုစတင်နိုင်ဖို့ကြိုးပမ်းမှုတွေလည်းစတင်လာတာတွေ့ရကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me.
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သူမိကန္တာကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုစနေနေ့မနက်ပိုင်းမှာနောက်တစ်ကြိမ်နားဆင်နိုင်တာဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခေမျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ
်။ဒီတစ်ပတ်တော့ဘက်ထရီဓာတ်ခဲတွေကိုလက်တွေ့သုံးနေတဲ့ထူးခြားတဲ့နေရာတွင် ਨੇ ကိုယ်တိုင်ဘက်ထရီကိုဘယ်လိုလုပ်နိုင်လဲဆိုတာကိုပြောပြပေးမှာပါဘက်ထရီကိုပုံစံမျိုးစုံနဲ့တွေ့နိုင်ပါတယ်လက်ပတ်နာရီတွေလက်ကင်ဖုန်းတွေနဲ့နားမကြားသူတွေတက်တဲ့ဆက်ကလေးတွေအတွက်သုံးတဲ့ဘက်ထရီတွေကအသေးလေးတွေဖြစ်ပြီးကားတွေမှာသုံးတဲ့ခဲနဲ့အက်ဆစ်ပါတဲ့ဘက်ထရီအိုးတွေလိုအလတ်စားတွေလည်းရှိပါတယ်အခန်းတစ်ခန်းဆက်လောက်ကြီးမားတဲ့ဘက်ထရီကြီးတွေကိုတော့ကွန်ပျူတာအချက်လက်သိမ်းဆည်တဲ့စင်တာတွေတယ်လီဖုန်း exchange တွေမှာတွေ့နိုင်ပါတယ်။လူနေမှုစနစ်တိုးတက်လာစေတဲ့အကြောင်းတွေထဲမှာလျှက်စစ်ဓာတ်ကိုလိုတဲ့အချိန်မှာထုတ်သုံးနိုင်အောင်လုပ်ပေးတဲ့ဒီလိုဘက်ထရီတွေကိုထွန်းလာနိုင်တာကတိတ်ကိုအရေးပါတယ်လို့ယူပပေတာပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။ဘက်ထရီတက်ခဲတာအခုအချိန်မှာမရှိခဲ့ဘူးဆိုလို့ရှိရင်လွန်ခဲ့တဲ့အနှစ်200လောက်ကလူနေမှုစနစ်ကိုပြန်ရောက်တော့မှာပေါ့နော်။ဘာလို့လဲဆိုတော့ရေနွေးငွေ engine တို့တံပတ်နဲ့ပေးတဲ့နိုင်ရီတို့အဲ့ဒီခေတ်ကိုပြန်ရောက်သွားမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့အခုခေတ်မှာ cellular phone ဆိုလို့ရှိရင် battery တိတိလေးတွေတုံးနေတာ၊ car engine set နှိုးတာ battery နဲ့နှိုးရတာ။နောက် transistor radio မရှိတော့ဘူးပေါ့နော်အခုချိန်မှာ။အကယ်၍သာ battery မရှိဘူးဆိုရင်နောက်သူဒီအပေါ်ပြီးတော့စိတ်ဝင်စားဖို့ကောင်းတာနှလုံးယောဂါရှိတဲ့လူတွေနှလုံးခုန်လုံးမမှန်လို့ရှိလို့ရှိရင်နှလုံးထဲမှာ pacemaker ကိုခွဲပြီးထည့်ရတယ်။အဲ့မှာ battery လေးထည့်ထားရပါတယ်။အဲ့အဲ့လိုမျိုးဘက်ထရီဒါမထွင်နိုင်ဘူးဆိုလို့ရှိရင်နှလုံးယောဂါဖြစ်ပြီးဆုံးပါလေ။ဒါဆိုဒီဘက်ထရီထွင်တာတိတ်အရေးကြီးပါတယ
်။ Pacemaker battery ကို nickel cadmium နဲ့လုပ်ထားတဲ့ပြန်ပြီးအားဖြည့်ရတဲ့ rechargeable battery နဲ့စတင်သုံးစွဲခဲ့တာဖြစ်ပြီး1982ခုနှစ်နောက်ပိုင်းတီထွင်ခဲ့တဲ့ lithium iodine battery ကတော့သက်တမ်း10နှစ်လောက်ကိုခံတာမို့ဆေးပညာလောကမှာတိတ်ကိုအသုံးဝင်ခဲ့တာဖြစ်ပါတယ်ဒါကိုအခုဒီလဲသုံးနေစေပါဒီ pacemaker battery လို့ကိုခန္ဓာထဲမှာထည့်ပြီးသုံးလို့ရတယ်တိတ်ကိုသေးတဲ့ battery လေးတွေရှိသလိုကမ္ဘာမှာအခုချိန်ထိအကြီးဆုံးလို့သတ်မှတ်လို့ရတယ် lithium ion battery ကြီးကိုတော့2019ဒီဇင်ဘာ1ရက်နေ့ကဩစတြေးလျနိုင်ငံမှာစတင်တက်ဆင်နိုင်ခဲ့ပါတယ်
ဩစတြေးလျတောင်ပိုင်းမှာ Tesla ကားကုမ္ပဏီကိုတီထွင်တဲ့ Elon Musk ကနေပြီးတော့မှသူ့ရဲ့ Tesla battery နဲ့လျှက်စစ်ဓာတ်တွေကိုတိုးလောင်ထားနိုင်တဲ့ battery cell ကြီးတွေ900,000လောက်ကိုအဲ့ဒီမြို့တစ်မြို့နားမှာစင်ဖို့အတွက်သူ license ရတော့စင်လိုက်ပါတယ်ဒီ battery ကဘယ်လောက်အထိတောင်အားရှိနိုင်တယ်လဲဆိုလို့ရှင်100 megawatt hour ဖြစ်သူကလျှက်စစ်ဓာတ်ကိုပြန်ထုတ်ပေးနိုင်ပါတယ်အဲ့လောက်များတဲ့လျှက်စစ်ဓာတ်ကအိမ်3-4,000ရှိတဲ့အဲ့ဒီမြို့ကိုနိုင်တနိုင်စာသူကလျှက်စစ်ဓာတ်ပြန်ပြီးတော့ဖြန့်ပေးနိုင်ပါတယ်အဲ့တော့ဆိုလိုတာကဘာဖြစ်လဲဆိုလို့ရှင်တစုံတစ်ခုသောအကြောင်းအရာကြောင့်တစ်မျိုးလုံးတရားစစ်တပ်ပြက်သွားတယ်မီးမလာတော့ဘူး black out ဖြစ်သွားတယ်ဆိုလို့ရှင်မိနစ်ပိုင်းအတွင်းမှာချက်ချင်းသူ့ရဲ့ lithium ion နဲ့လုပ်ထားတဲ့ဒီ battery ကြီးတွေကနေပြီးအိမ်တွေကိုပြန်ဖြန့်တဲ့ power grid တွေကိုတရားစစ်တပ်ကိုချက်ချင်းပြောင်းပြီးပို့ပေးနိုင်တဲ့စနစ်ကိုသူလုပ်ပေးလိုက်တာဖြစ်ပါတယ
်ဒီ lithium ion battery ကြီးကိုအားပြန်ပြီးဖြည့်ဖို့အတွက်လေတလက်တွေကနေရတယ်လေဆွမ်းအားကိုတုံးတာဖြစ်ပြီးကဘာမြေအထက်မိုင်200ကျော်မှာရှိနေတဲ့အပီပီဆိုင်ရာအာကာသစခန်းမှာသုံးတဲ့ဘက်ထရီကတော့နေစွန့်ရင်နဲ့ပြန်ပြီးအားဖြည့်ပါတယ
်အပီပီဆိုင်ရာအာကာသစခန်းမှာလွန်ခဲ့တဲ့15နှစ်16နှစ်လောက်ကသုံးခဲ့တဲ့ဘက်ထရီကိုအခုပြန်ပြီးတော့လဲလိုက်ပါပြီပီဆိုင်ရာအာကာသစခန်းကကဘာရဲ့အထက်မိုင်200လောက်မှာသူမိနစ်90တိုင်းတစ်ခါတစ်ခါကဘာဆက်ဝန်းကိုသူပတ်ပါတယ်အဲ့တော့ပတ်နေတဲ့အချိန်မှာနေဘက်ကိုမြင်ရတာ45မိနစ်နေဘက်ကိုမမြင်ရတာ45မိနစ်ပါအဲ့တော့နေဘက်ကိုမြင်ရတဲ့45မိနစ်မှာအပီဆိုင်ရာအာကာသစခန်းမှာတပ်ဆင်ထားတဲ့ဆိုလာပြားတွေကနေပြီးတော့လျှက်စစ်တပ်တွေကိုယူပြီးတော့တုံးပါတယ်အဲ့တုံးနေတဲ့တစ်ချိန်တည်းမှာပဲအရင်တော့နီကယ်ဟိုက်ဒရိုဂျင်ဘက်ထရီကိုပြန်ချာ့ချ်လုပ်ပြီးတော့အားသွင်းထားပါတယ်နောက်45မိနစ်ကုန်သွားလို့နေမမြင်ရတဲ့ဘက်ကိုကဘာဘက်ကိုဒီစကန်ကြီးကလာပြီဆိုလို့ရှိရင်ဆိုလာပြားတွေကနေတုံးလို့မရတော့နေမရှိတဲ့အတွက်အဲဒီ45မိနစ်လုံးလုံးတင်းထားတဲ့တုံလောင်ထားတဲ့ဘက်ထရီတွေကနေပြီးတော့စကန်ကြီးတစ်ခုလုံးဆက်ပြီးတော့လျှက်စစ်တပ်ပေးပါတယ်အဲ့ဒါ18နှစ်ကြာသွားပြီဖြစ်တဲ့အတွက်သူ့ရဲ့ဘက်ထရီကဟောင်းသွားပြီဆိုတော့ဒီ nickel hydrogen battery ကိုပဲပြန်တုံးမလား lithium ion battery ကိုတုံးမလားဆိုပြီးတော့စဉ်းစားတော့ lithium ion battery ကိုတုံးပါတယ် lithium ion battery ကအမှန်ဆိုရင် U battery တွေအများကြီးပေါ့ပါတယ်သုံးပုံတပုံလောက်ပဲလေးပါတယ်အပီဆိုင်အာကာသစခန်းမှာတော့လေးတာပို့တာတော့မရှိတော့ဘူးเนาะကဘာဆွဲရမရှိတယ်ဒါပေမဲ့ lithium ion battery ကရိုး nickel battery နဲ့ရှင်လိုက်လို့ရှင်သူ့ရဲ့ battery ရဲ့ပမာဏ volume ကတော်တော်ကိုတည်တယ်စွမ်းအင်ကလည်းများတယ်နောက်ပြီးဒီ lithium ion battery ကအခုနောက်ပိုင်းထွက်တဲ့အခါနှစ်အကြာကြီးသုံးလို့ရတာဆက် battery ကိုအကျိန်4-5,000မကသူကအများရန် charge လုပ်လို့ရလာအောင်ကိုတော်တော်ကိုတိုးတက်လာတဲ့အတွက် lithium ion battery ကိုလုံးခဲ့တဲ့6-9လလောက်ကအပီဆိုင်ရာအာကာသစခန်းမှာအကုန်သွားပြီးတော့လဲလိုက်ပါပြီ
။ဘက်ထရီကိုကိုယ့်အိမ်မှာကိုယ်တိုင်သုံးဖို့လုပ်နိုင်ပါတယ်။ခက်ခက်ခဲခဲရှာစရာမလိုတဲ့ပစ္စည်းလေးတွေနဲ့ဘယ်လိုလုပ်နိုင်တယ်ဆိုတာကိုကြည့်ရအောင်ပါ
။ကိုယ့်အိမ်မှာကိုယ်ဘက်ထရီလေးစောက်လို့ရတယ်။ဆိုင်မှာတော့ဝယ်စရာမလိုဟိုလက်တီးစုပ်လောက်မရှိတရှိအာလူဖြစ်ဖြစ်တံမြာသီးဖြစ်ဖြစ်ပေါ့။အဲ့ဒါလေးကိုတစ်ဖက်ကကြီးပြားဒါမှမဟုတ်လို့ရှိရင်ကြီးချောင်းလေးနဲ့ထိုးသူနဲ့တလက်မလောက်အဝေးပေါ့အဲ့ဒီမှာအာလူပေါ်မှာပဲသွပြဒါမှသွနဲ့လုပ်ထားတဲ့တန်ချောင်းပေါ့နော် galvanite iron လေးကိုထိုးလိုက် zinc နဲ့ copper နဲ့ပေါ့နော် copper zinc ဆိုသုံးလို့မရအောင်နော် electrolyte က iron တွေကဘယ်လိုသွားရမှန်းမသိဘူးမသွားတော့ဘူး chemical မတူရဘူးလေတော့မတူတဲ့ nature ထဲမှာအဲ့နှစ်ခုကိုမီလုံလေးဖြစ်ဖြစ်အိမ်မှာရှိတဲ့ LED မီလုံလေးဒါမှမဟုတ်လို့ရှင်နိုင်ပေါ်စားလေးကိုသူ့အဖို့မောက်မှန်အောင်ဆက်လိုက်လို့ရှင်သူက battery ဖြစ်သွားပြီသူ့ battery ပမာဏဘယ်လောက်ရမလဲဆိုလို့ရှိရင်တက်တမ5 volt လောက်တော့ရခြင်းများ1 volt လောက်ရတဲ့အတွေ့အိမ်မှာရှိတဲ့နိုင်တေးတေးလေးဒါမှမဟုတ်မီးလုံးတေးတေးလေးကိုမီးလင်းအောင်စမ်းကြည့်လို့ရတယ်ဒါ battery ပဲပေါ့ဒီအာလူထဲမှာတံမြာသီးထဲမှာကန့်ငရဲမီးလိုဟာမျိုး acid တစ်မျိုးပါတယ်ဟိုငရဲမီးလိုတော့မဟုတ်ဘူးကန့်ငရဲမီးမဟုတ်ဒါပေမဲ့သူက acid တစ်မျိုးပေါ့တံမြာသီးဆိုလို့ရှိရင်ဒါရေနဲ့ acid ပဲလေ citric acid လေအဲ့တော့အဲ့ဒီ acid တစ်မျိုးပါတဲ့အတွက်သူက electrolyte ပေါ့နော်ဖြက်လိုက်ရေဖြစ်သွားတယ်အဲ့ဒါကြောင့်ဓာတ်ခဲလေးလုပ်ယူလို့ရတာပ
ါရူပဗေဒပညာရှင်ဒေါက်တာပရိသာတင်ရဲ့ပြောကြား
ခင်မြို့သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်တယ်လို့အခုလိုစနေမနက်ပိုင်းမှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
နိုင်ငံအစိုးရတွေကသူတို့ပြည်သူတွေအပေါ်အကြမ်းဖက်မှုတွေဒါမှမဟုတ်ခွဲခြားဆက်ဆံမှုတွေကိုသူတို့ကိုယ်တိုင်အားပေးတယ်ဒါမှမဟုတ်အကာအကွယ်ပေးနေတယ်ဆိုရင်အဲ့ဒီနိုင်ငံဟာအစွန်းရောက်ဝါဒကြီးထွားမဲ့အလားအလာတွေပိုရှိနေပါတယ် ဒီကိစ္စကိုထိန်းကုပ်မှုမရှိဘဲလွတ်ထားမယ်ဆိုရင်အကြမ်းဖက်မှုတွေလူအခွင့်အရေးအလွဲသုံးစားမှုတွေအုပ်ချုပ်ရေးညှန့်ဖျင်းမှုတွေကတဆင့်အစွန်းရောက်တဲ့လူပုဂ္ဂိုလ်တွေလူအဖွဲ့အစည်းတွေပေါ်ပေါက်လာပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိမ့်ချောက်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုပြည်သူချင်းဆက်ဆံရေးနဲ့လူထုရေးရာဌာနရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးစတီဗ်ဂိုးစတိုင်းကဆိုပါတယ်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့နိုင်ငံတွေမှာအကြမ်းဖက်ဝါဒပိုမိုပေါက်ဖွားနိုင်တယ်ဆိုတာလွန်စွာရှင်းပါတယ်အစွန်းရောက်အကြမ်းဖက်ဝါဒဟန်တားရေးဟာသမ္မတထရမ့်အစိုးရရဲ့အဓိကလှုပ်ဆောင်ချက်ဖြစ်ပါတယ်ဒီလိုအကြမ်းဖက်မှုကိုရင်ဆိုင်တဲ့နေရာမှာဒီမိုကရေစီရန်ရားတွေဟာအဓိကပါဝင်နေတဲ့အစိတ်အပိုင်းတွေဖြစ်ပါတယ်လို့လည်းဂိုးစတိုင်းကဆိုပါတယ်သမ္မတထရမ့်အစိုးရဟာအစွန်းရောက်အကြမ်းဖက်မှုရဲ့ဒဏ်ကိုခံနိုင်ရည်ရှိဖို့နဲ့တုံ့ပြန်ဖို့အခွင့်အလမ်းတွေကိုရှာဖွေနေပါတယ်။အစိုးရဘက်ကဘလို့ပါဝင်ဆောင်ရွက်နိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးသဘောထားအမြင်သစ်တွေကိုလည်းဖော်ထုတ်နေပါတယ်။ကျွန်တို့တို့ဟာကမ္ဘာနဲ့အဝမ်းလူအခွင့်အရေးချိုးဖောက်မှုတွေကိုပြန်လည်တက်မှတ်နိုင်ဖို့နေ့စဉ်နဲ့အမျှကြိုးပမ်းနေပါတယ်။အစိုးရအဖွဲ့ရဲ့ဝန်ကြီးတွေနဲ့တခြားအရာရှိကြီးတွေဟာပြပခီးကရောက်တဲ့နေရာတိုင်းမှာပြပခေါင်းဆောင်တွေနဲ့တွေ့ဆုံပြီးလူအခွင့်အရေးကိစ္စတွေကိုဆွေးနွေးပါတယ်ဒီမိုကရေစီခံမြဲအောင်လုပ်ရေးဟာအဓိကကျတဲ့ကျွန်ုပ်တို့ရဲ့နိုင်ငံသားတွေအတွက်ကျွန်ုပ်တို့မှာတာဝန်ရှိကြောင်းနဲ့ကမ္ဘာကောင်းဆောင်တွေဟာသူတို့နိုင်ငံသားတွေအတွက်လူအခွင့်အရေးရှင်သန်ထွန်းကားတဲ့ပတ်ဝန်းကျင်ဖန်တီးပေးဖို့လိုအပ်ကြောင်းအဓိကဆွေးနွေးတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုဟာလူအခွင့်အရေးပုံမိုတိုးတက်ထွန်းကားစေဖို့အတွက်နှစ်နိုင်ငံဒါမှမဟုတ်နိုင်ငံဆောင်လူထုတန်တမာနီးကတဆင့်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေလူထုအခြေပြုအဖွဲ့အစည်းတွေကိုလည်းဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO ကနေအခုထုတ်လွှင့်ပြနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ရင်၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်စနေနေ့ညပိုင်းမှာတော့မြန်မာတခွင်နဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုစနေနေ့မနက်ခင်းအစီအစဉ်အဆုံးသတ်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာဆွမ်းရည်တနေ့တခြားတိုးလာနေတာဟာအမေရိကန်ပြည်ထောင်စုအတွက်တရက်ချင်းချောက်မှုတစ်ခုဖြစ်နေပြီးမြောက်ကိုရီးယားရဲ့ရန်လိုမှုတွေကိုခုခံကာကွယ်နိုင်မှုအတွက်အမေရိကန်အစိုးရကလိုအပ်တဲ့လှုပ်ဆောင်မှုအလုံးကိုလှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြနေမှာပြောကြားလိုက်ပါတယ်။သမ္မတ Donald Trump ကတော့ရုရှားသမ္မတ Vladimir Putin နဲ့ဖုန်းဆက်ပြောကြားပြီးနောက်တနေ့မှာပဲရုရှားအနေနဲ့မြောက်ကိုရီးယားကိုပို့ပြီးတော့ဖိအားပေးဖို့လိုအပ်ပါတယ်လို့ပြောကြားခဲ့တာပါ။အီရန်နိုင်ငံမှာအစွန်းရောက်ကျန်းဖက်မှုနဲ့ပတ်သက်နေတယ်ဆိုပြီးဆွဆွဲခံထားရတဲ့အမျိုးသား38ဦးကိုမနေ့တောက်ကြန်နေ့မှာအာဏာပိုင်တွေကကွပ်ပြက်လိုက်ပါတယ်။အခုလိုအစုလိုက်အပြုံလိုက်ကွပ်မြက်ခဲ့တဲ့အီရတ်တရားစီရင်မှုကိုကုလသမဂ္ဂလူ့ခွင့်ဆိုင်ရာအဆင့်မြင့်တာဝန်ရှိသူတွေကရှုံချပစ်တင်လိုက်ပါတယ်။လူပေါင်း40နီးပါးကိုတခါတည်းကွပ်မြက်လိုက်တဲ့လုပ်ရပေါ်မှာကုလသမဂ္ဂတာဝန်ရှိသူတွေဘက်ကအံ့ဩတုန်လှုပ်ပြီးစိတ်ပျက်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဩဂုတ်လ25ရက်နောက်ပိုင်းဖြစ်ပေါ်နေတဲ့ကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါပြင် Reuters သတင်းဌာနကမြန်မာသတင်းတောင်နှစ်ဦးဖမ်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းစဉ်ကိုအကဲဖြတ်ဆန်းသက်နေတဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းမနေ့ကကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီအဖွဲ့ဝင်နဲ့တွေ့ဆုံမှုအပြီးမှာပြောကြားခဲ့ပါတယ်။ရောဂါဒုက္ခတဲ့အချက်တည်းလေးလံနေပါကြမြင့်လာပါပြီ။ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခတဲ့စခန်းတွေမှာရာသီဥတုအပြောင်းလဲကြောင့်အခြေအနေတွေပိုးပြီးဆိုးလာဖို့ရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးပြောကြားခဲ့ပါတယ်။ဩဂုတ်လ25ရက်နောက်ပိုင်းထွက်ပြေးလာတဲ့ခံမှန်းခြေဒုက္ခတဲ့ပုံက6သိန်းခွဲလောက်ရှိနေတာပါ
။စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။စနေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 10683ညလိုင်းဒိုမီတာ19 kHz 15115ကလိုင်းဒိုမီတာ41 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.